စကိုင်းတိုင်းကမ်းဘလူးနဲ့ကိုတောင်ပေါ်မှာတပ်ဆွဲစခန်းချနေတဲ့မြန်မာစစ်တပ်ဟာဒေသတွင်းကစစ်ဘေးရှောင်တွေရဲ့ရိတ်ခါတွေကိုလူယူတာတွေမကြာမကြာဖြစ်လာတယ်လို့ဒေသခံစစ်ပြေးဒုက္ခသည်တွေကပြောဆိုပါတယ်ဒီသတင်းအပြည့်အစုံကိုတော့အလိမ္မာကပြောပြပေးမှာပါ
ကမ်းဘလူးမြို့နယ်ကိုးတောင်မိုးရွာမှာတက်ဆွဲထားတဲ့မြန်မာစစ်ကောင်စီတပ်ဟာကိုးတောင်မိုးတိုက်နယ်အတွင်းမှာရှိတဲ့ကျေးရွာတွေကိုနယ်မြေရှင်းလင်းရေးမကြာခဏဝင်ရောက်ပြီးကျေးရွာတွေကိုမီးရှို့တာနဲ့ဒေသခံတွေကိုဖမ်းဆီးတာမျိုးတွေမကြာခဏလုပ်လို့ရှိတာကြောင့်ဒေသခံတွေဟာကျေးရွာထဲမှာမနေရဲပဲရှောင်ပုန်းနေကြရတာတစ်နှစ်နီးပါးရှိနေပါပြီ။ကိုတောင်ဘိုးရွာမှာတက်ဆွဲထားတဲ့မြန်မာစစ်တပ်ဟာစစ်ပြေးဒုက္ခသည်တွေနေတဲ့နေရာတွေကိုစစ်ကြောင်းထိုးဝင်ရောက်ပြီးစစ်ရှောင်းတွေတိုးလောင်ထားတဲ့ရိတ်ခါတွေကိုလူယူတာတွေဖြစ်လာတယ်လို့စစ်ရှောင်းတွေကိုအကူအညီပေးနေသူတူကပြောပါတယ်
။ဒီဘက်ကျွန်တော်တို့စစ်ကြောင်းထိုးလို့အား60ကျော်ထိုးတယ်ခုလောလောဆယ်တော့မကြပါဘူးအဲ့ဒီကျွန်တော်တို့ဘုံကြီးကျောင်းတွေကိုဝိုက်ပြီးတော့မှပြန်ပြီးတော့မှလက်ပြန်ဆုပ်ပြီးတော့မှထိုးဝင်သွားတယ်။တိုးကြောင်းဆောက်ထားတဲ့စာတင်ကျောင်းလေးတွေနဲ့အဲ့ဘုံကြီးကျောင်းနဲ့ကျွန်တော်တို့အဲ့နာလီကဒီသူစစ်ချောင်းနေတဲ့တဲလီမချောက်တဲတော့ဝင်သွားတယ်ကျမ။ကျော်ပြီးကိုစစ်ပေးချောင်းနေကျွန်တော်တို့ဆရာမင်းတဲထိုက်ကြည့်ဖို့ထိုးတော့အဲ့မှာကျွန်တော်တို့ဒီရွာကကျော်ပြီးကဘုံကျောင်းကလည်းကျွန်တော်တို့ရွာကျောင်းမနေရတော့တော်ကျောင်းဆောက်ထားတာဆိုတော့အတော်ကျောင်းမှာလည်းကျွန်တော်တို့ဒီစာနာရိတ်ခါကစီကောင်းသားတယ်လို့ဖြစ်နေရတော့အဲ့လိုလာလာပြီးတော့မှထမ်းထမ်းနေဒါပါဆိုရင်ကျွန်မအဲ့ဘုံကျောင်းကိုကျွန်တော်တို့သူတို့တဲတော့တာနဲ့ချီချီသွားပြီ
ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကကိုးတောင်မိုးတိုက်နယ်အတွင်းကကျေးရွာတွေကိုပိတ်ဆို့ထားတဲ့အခြေအနေတွေကြောင့်မြန်မာစစ်တပ်ကရိတ်ခါကြက်တဲလာပြီးအခုလိုဒုက္ခသည်တွေရဲ့ရိတ်ခါကိုလူယူတာမျိုးဖြစ်လာတာလို့စစ်ရှောင်တွေကိုကူညီပေးနေသူကပြောပါတယ်
။လောလောဆယ်ဆယ်ကတော့ကျွန်မပြူရတာဒီနားပတ်ချလက်မှာကျွန်တော်တို့ကိုးတောင်မိုးတိုက်နယ်၅ရွာ၅ရွာကိုကျွန်တော်တို့အဲ့လိုဒီရချိုးပိတ်ထားတဲ့အတွက်နည်းနည်းစာနာရိတ်ခါလည်းတည်းပြတ်သေးတဲ့ပုံရှိတယ်ဆရာ။ကိုတော်မုံနဲ့အနီးတဝိုက်အဲတူတူခွေးကုန်းထိုင်ထားတဲ့စစ်သားတွေထိုင်ထားတဲ့နေရာနာမည်ရမှာ၅ရွာ။တို့ဒီဘက်ကနေပြီးမှအကုန်ချိုးပိတ်ထားတာဆိုတော့အဲ့ဒီဟာကိုလမ်းကြိုးလေးကကျွန်တော်တို့ဒီနောက်ဖက်ကတလောင်းလေးဖွင့်ထားတာဆိုတော့အဲ့လမ်းကြိုးကိုနည်းနည်းစံတွက်ထွက်ခဲ့တဲ့ပုံရှိတ
ယ်။မြန်မာစစ်တပ်ကဒုက္ခသည်တွေရဲ့ရိတ်ခါတွေကိုမကြမကြအခုလိုလူယူတဲ့အဖြစ်ပြက်တွေကြောင့်စစ်ပြေးဒုက္ခသည်တွေအတွက်စားတောက်ရေးအခက်အခဲရှိလာတယ်လို့လည်းပြောပါရယ်
။ကျွန်တော်တို့ဒီတစ်ခေါက်ကတော့ဆရာမမပါသွားဘူးကျွန်တော်တို့ကလည်းအခုပြန်ရှေ့ရနေကျင်းချပြီးတော့မှတောက်လျှောက်ပြည်သူကိုတခါလေးနဲ့ဆုံနိုင်လိုက်တယ်အခုကကျတော့ဆရာမဟိုလုံးကလည်းကျွန်တော်တို့အဆန်နေရာတွေထောက်ပြီးတော့မလာတော့ဘူးတိတ်တိတ်ဝင်တော့ရွာတွေကလည်းကျွန်တော်တို့ဒီဘက်ဒီမှာကျွန်တော်တို့အုပ်စုတွေဘက်မှာကုတော်မုံနောက်ဖက်ချမ်းကတော့စရတယ်ဆရာမကျွန်တော်တို့ရှော့ပြီးကတော့မရှုထားတာဆိုတော့ရွာဝင်ရင်လည်းသူတို့မရတော့တာမှပြတ်တာဆိုတော့လူလည်းမหนีတော့ဘူးဒီထဲမှာတော်ရီတော့ထားနေသူလောကျယ်လည်းကျွန်တော်တို့ကအဲ့ဒီသူတွေတိတ်ဟောင်းတဲ့တဲတွေမှာသာထံပိုးပြီးတော့တွားတာပေါ့ဆရာမသူတို့ရောက်တဲ့ဆိုရင်ရှိတဲ့ပစ္စည်းအကုန်ရှာပြီးတော့မှကျွန်တော်ပြောတာပစ္စည်းသာတွေ့ရင်မပစ္စည်းသာတွေ့ရင်ဆံတွေ့ရင်ဆံအကုန်ထမ်းတော့တာဆရာမ
စစ်တပ်ရဲ့နယ်မြေရှင်းလင်းရေးထိုးစစ်နဲ့တိုက်ပွဲတွေကြောင့်စကိုင်းတိုင်းအတွင်းမှာအိုးအိမ်စွန့်ခွာထွက်ပြေးနေကြရတဲ့စစ်ရှောင်းအရေးအတွက်တွေကတနေ့ထက်တနေ့ပိုပြီးတိုးလာနေပါတယ်ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒေသကျေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့လဲမြန်မာစစ်တပ်ကစွပ်စွဲထားပါတယ်ရှင်